နိုင်ငံတော်ကပြန်စွန့်လွတ်ပေးပြီးသားလေယာမြေတွေကိုမူလပိုင်ရှင်ရဲ့လက်ထက်ကိုပြန်လည်ပေးအပ်ရေးအမြန်ဆုံးလှုပ်ဆောင်ကြဖို့တမရဦးဝင်းမြင့်ကတိုက်တွန်းပြောဆိုလိုက်ပါတယ်။ဒီဇင်ဘာလ14ရက်နေ့တောက်ကြနေ့ကမွန်ပြည်နယ်ကိုသွားပြီးတော့ပြည်နယ်အစိုးရအဖွဲ့ဝင်တွေကိုယ်စားလှယ်တွေဌာနဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံချင်းအတွင်းမှာတမရကအခုလိုတိုက်တွန်းလိုက်တာပါ။စွန့်လွတ်မြေတွေရဲ့အရေးကိစ္စကိုတော့မွန်ပြည်နယ်အစိုးရကဓာတ်ရိုက်မဖြေရှင်းပဲအထက်ကိုပဲတင်ပြနေတဲ့အတွက်တမရကအားမရဘူးဆိုပြီးလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်ကနေမွန်ပြည်နယ်ကိုရောက်ရှိလာပြီးအစိုးရလွှတ်တော်ဌာနဆိုင်ရာပုဂ္ဂိုလ်တွေနဲ့ဒီကနေ့ပြည်နယ်ခမ်းမတွင်တွေ့ဆုံမှုမှာတင်းစီလေယာမြေနဲ့ကစွန့်လွတ်လေယာမြေတွေကိုမူလပိုင်ရှင်လက်ဆဲအမြန်ရောက်ကြည့်ဖို့စိုက်တွန်းပြောဆိုခဲ့ပါတယ်။
နိုင်ငံတော်ကအခုဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလေယာမြေနဲ့အခြားမြေနာတင်းစီခံရင်းမှပြည်မြတ်လေးလာမှုရှိသေးတဲ့ပြန်လည်စွန့်လွတ်ရေးလက်စစ်ပေါ်ပြီးပေါ့ဒီကောမူကြီးတော်တော်ဘူးတွေမှာကျွန်တော်မူကြီးကတော့ရှိရှိအဲ့ဒီရိုးရိုးရှိရှိလေးပေါ့စစ်တဲ့အပွဲကဌာနဆိုင်လည်းပါတယ်ကိုယ်စားလှယ်တွေလည်းပါရိုးစင်းစင်းလေးပဲနိုင်ငံတော်ကချပြီးတဲ့ဘူဝါလည်းဆုံးဖြတ်ပါဖြတ်ပြတာကျွန်တော်ဆုံးဖြတ်တာဖြစ်ဒီဘူဝါလည်းဆုံးဖြတ်ပဲနဲ့ကိုလူဟာကိုအဓိပ္ပာယ်ဖွင့်ပြီးတော့ငါရက်တာဘူးငါမဆက်တာရှင်အောင်လို့ငါဆွေဘူးလို့ငါကြိုက်ရောတာငါ့ကိုမဲပြီးခဲ့တဲ့ကြည့်ပါဘူးဘယ်လိုပဲဖြစ်ဖြစ်ဘယ်ကိစ္စပဲဖြစ်ဖြစ်ကိုဆွေမျိုးဟုတ်ဖို့မဟုတ်ဘူးနိုင်ငံတော်ကချပြီးတဲ့ဘူဝါဒါနဲ့လက်စစ်တွေကဆုံးဖြတ်တာလက်စစ်တွေကဆုံးဖြတ်တဲ့အခါမှာလေပြည်နယ်တိုင်းဆိုတာပြန်စွန့်လို့ပြည်နယ်တိုင်းဆိုတာပြန်စစ်ဖို့လို့ကျက်တာလာဖို့
ပြည်ထောင်စုအစိုးရကနေချမှတ်ပေးထားတဲ့စွန့်လွတ်လေယာဉ်မြေတွေကိုလေယာဉ်မြေစစ်ဆေးရေးကော်မတီကနေစစ်ဆေးပြီးမူလပိုင်ရှင်ကိုစွန့်လွတ်ပေးဖို့သမရကနေတိုက်တွန်းပြောဆိုခဲ့တာပါမူပြင်းနယ်ဆိုရအနေနဲ့ဆွလွမြေကိစ္စတွေကိုတိုင်းရမြေဖြည့်ရှင်းပဲအထက်ကိုတာတင်ပြနေတဲ့ဖြစ်စဉ်ပေါ်သမရကလည်းအားမလို့အားမရဖြစ်နေတယ်လို့မူပြင်းနယ်လှုပ်တော်ကိုစလဲတောက်တာမင်းစုလင်းကပြောပါတယ
်ဒီကကတင်းကြီးမြေများပြန်လည်ရရှိပေါ်ထွက်တဲ့နေရာမှာသမရကြီးကအားမရဘူးလို့မြင်တယ်တင်းကြီးမြေကိုသူပြောပုံကအရင်တော့ကလည်းညွန်ကြခဲ့ဘူးတယ်အခုလည်းလုပ်နေတာတွေကမပြတ်မသားဖြစ်နေပြီးတော့ဒီနေမှာမဖြတ်ပဲနဲ့ဘဟုမှာဖြတ်ဖို့ဒီစာတင်တင်လာတာအဲ့ဒါသူကမကြိုက်ဘူးတင်းကြီးမျိုးကိုကိုယ်အလုတ်ထုံးလုံးဒီတိုင်းနဲ့မျက်စုံလုတ်သွားပြီးတော့အဲ့ဒါကိုတပီးတော့ပြောကြသွားတယ်ခင
်ဗျ။ဒါအပြင်အုတ်ချုပ်ရေးကဏ္ဍဥပဒေပြုရေးကဏ္ဍတရားစီရင်ရေးကဏ္ဍတွေကိုလည်းကောင်းမွန်စွာလှုပ်ကိုင်သွားဖို့သမ္မတကနေမှာကြားခဲ့ပါတယ်။မွန်ပြည်နယ်တွင်း1995ခုနှစ်ကနေ2015ခုနှစ်အတွင်းမှာတမတော်အစိုးရဌာနဆိုင်ရာနဲ့ကုမ္ပဏီတွေကနေလေယာဉ်သိမ်းဆည်းမှုတွေရှိနေခဲ့တာပါ။သမရောပါဝင်ဌာနဆိုင်ရာဆွလုမြေဧက3000ကျော်ရှိနေပေမဲ့လည်းမူလပိုင်ရှင်လက်ထဲပြန်လည်ရောက်ရှိမှုနှဲပါနေတယ်လို့မိုးပြည်နယ်လူခွေရေးဖောင်ဒေးရှင်းကတာဝန်ခံနိုင်ဦးမွန်ကပြောပါတယ်
ဧက3900ဆုံးဆုံးမှရှိတယ်ပြန်လည်ဆွလုမြေလို့ပြောတယ်ဒါပေမဲ့အဲ့မြေတွေရဲ့အနေအထားကိုပြန်ပြီးကြည့်လိုက်တဲ့အခါမြေတွေအရေးသွေးကစာမန်ထက်ကိုနှိပ်နေတဲ့မြေတွေဖြစ်တယ်အဲ့မြေတော်တော်များများကိုပြန်လည်ဆွလုမြေဆိုပြီးတော့မနှစ်ကနေတော့ဒီနေ့အထိပေါ့နော်ပြင်းနေမှထဲထားရှိတယ်ဟုတ်တယ်မယ်ကျွန်တော်တို့မြေပြင်ကိုတေချာကွင်းစင်းလေးလာအတူတူဆွေးနွေးမြင်းများကြည့်တဲ့အခါမှာအတော်တော်များများကမူလပိုင်ရှင်ခံကိုပြန်ပြီးတော့ပြည့်အခါမျိုးသိနေရယ်ကျန်လေဆော့ပေးပေးရမည်တွေကိုလက်ဝပြန်မရရှိတဲ့မူလပိုင်ရှင်တွေရဲ့ကြိုးစားချက်ပေါ့တော်တော်များများကတော့သူတို့ရဲ့မြေတွေပြန်ပြီးတော့ပြည့်ပြည့်စုံစုံမရခဲ့ဘူးတချို့ဆိုတချို့တွေကတချို့တွေစိတ်ပိုင်းမရခဲ့လာရှိတယ
်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းရေဖြူမြို့နယ်တွင်းမှာသမရောပါဝင်ဌာနဆိုင်ရာနဲ့ကုမ္ပဏီတွေကနေတင်စီထားတဲ့လေယာဉ်မြေခြံဧကပေါင်း 18,000 ကျော်ရှိနေတယ်လို့မွန်ပြည်လူခွေးရေးဖောင်ဒေးရှင်းကနေစစ်တမ်းကောက်ယူထားပါတယ်။နိုင်ငံတော်သမရဦးဝင်းမြင့်ရဲ့မွန်ပြည်နယ်ခီးစဉ်တွင်းမှာတန်ကြားစာတွေကိုတိုက်ရိုက်ပေးအပ်ဖို့စောက်ဆန်းနေသူအများကြီးရှိခဲ့ပြီးအစောပိုင်းမှာလက်ခံသူမရှိလို့အနေငယ်ရုံရင်ဆန်ခတ်ဖြစ်ခဲ့ပေမဲ့လည်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနကတန်ကြားစာတွေကိုလက်ခံခဲ့လို့ပြည်လည်မှုရရှိခဲ့ပါတယ်။တန်ကြားစာတွေပေးသူတွေနီးသူဒေတာတွင်ကရင်တိုင်းသားတွေရဲ့မြေရပြဿနာတွေကိုဖြေရှင်းပေးဖို့အတွက်သမရကြီးနဲ့တွေ့ဆုံပေးဖို့စာရပါဆိုင်ဘုတ်တွေကိုကင်ဆောင်ပြီးသဘောထားပြခဲ့ကြပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရတက်တန်းတွင်နိုင်ငံတော်သမရအနေနဲ့မွန်ပြည်နယ်ရဲ့ပရမအုပ်ဆုံးခီးစဉ်ဖြစ်ပြီးတော့2015ခုနှစ်ဒီမှာပြည်သူ့လွှတ်တော်အုပ်ထအနေနဲ့လာရောက်ခဲ့ဘူးပါလေခင်ဗျာ။